Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့မနက် February season 2ကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line 3240 49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်ပါရှင်။ကျွန်မခွန်ညိုပါရှင်။ခုမနက်ခင်း season 2တာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစံမိုးဝင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုပြားပေးပြောဆိုပါတယ်။ပြီးခဲ့တဲ့ဂျပန်ထိုင်းသပိတ်မှောက်တာတွေမှာထောက်ခံတာပူပေါင်းပါဝင်တာတွေမလုပ်ခဲ့တဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကမြန်မာလူထုကိုကျေးဇူးတင်စကားပြောပါတယ်။ပေါင်တော်မှာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမရှိဘူးလို့ဒုတိယသမ္မတဦးမြင့်စွေကညင်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကတရားမဝင်နေထိုင်လုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့စစ်စင်ရေးမှာမြန်မာနိုင်ငံသားတွေလည်းဖမ်းခံခဲ့ရတဲ့အထက်မှာပါဝင်ပါတယ
်။အထောက်ထားမရှိတဲ့လူတွေကိုဖမ်းလိုက်တာ180အဲ့180ထဲမှာမြန်မာတော့ပါတယ်ပေါ့ဒါပေမဲ့မြန်မာဘယ်နှယောက်ဆိုတာတော့ကျွန်တော်ကအတိအကျမသိသေးဘူးပေါ့ဆိုတော့
မလေးရှားရောက်အများမြန်မာအလုပ်သမားတွေကိုအကူအညီပေးနေသူရဲ့ပြောပြချက်နဲ့အတူပြည့်စုံနားဆင်နိုင်ပါတယ်။မြန်မာပြည်မှာဖြစ်နေတဲ့ရာသီတုပ်ကွေးကိုကာကွယ်ထိန်းချုပ်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်ချက်တွေအကြောင်းကိုလည်းမြန်မာအရေးဆွေးနွေးကမှနားဆင်ကြရမှာပါ။ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်အပြင်ကမ္ဘာတလွှထူးခြားဆန်ပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာတိုင်ဝမ်ရဲ့ချစ်ချည်ရင်းနှီးမှုကိုထိခိုက်အောင်မလုပ်သင့်ဘူးလို့ဆိုပြီးဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုပြားပေးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အရှနိုင်ငံများအဖွဲ့ ASEAN နဲ့တခြားဆက်ဆက်အစည်းအဝေးတွေပြင်ပမှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုနဲ့တရားတွေ့ဆုံချိန်တွင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအခုလိုသတိပေးပြောဆိုတာပါ။ဒါဟာဖြင့်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်မကြာသေးခင်ကချက်မှတ်လိုက်တဲ့ဒဏ်ခတ်အရေးယူမှုအသစ်တွေကိုထောက်ခံတယ်ဆိုတာတရုတ်ကပြက်ပြက်သားသားပြလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခတ်ရည်ရွယ်မှုအစ်စ်ကိုတရုတ်ကထောက်ခံတဲ့ပေါ်အမေရိကန်ကတော့သတိထားပြီးကြိုးဆိုပါတယ်။ဒီအရည်ရွယ်မှုတွေကိုတရုတ်ကဘယ်လောက်လိုက်နာလုပ်ဆောင်မလဲဆိုတာအနီးကပ်စောင့်ကြည့်သွားမယ်လို့ပြောပါတယ်။အခုဒဏ်ခတ်မှုအစ်စ်တွေကြောင့်မြောက်ကိုရီးယားအတွက်တစ်နှစ်ကိုဝင်ငွေဒေါ်လာသန်း1000လောက်နင်းနာသွားမယ်အခြေအနေရှိနေတာပါ။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေကိုတားဆီးရေးကြိုးပမ်းမှုတွေကိုအရင်တုန်းကလည်းတရုတ်ကထောက်ခံခဲ့ဥပမာနောက်ပိုင်းကျတော့ပြန်လျော့သွားခဲ့တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တွန်တန်ကသတင်းတော်တွေကိုပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေကျော်ပါရေးအတွက်အပြန်အလှန်ရပ်ဆိုင်းရင်းနှီးလန်းကိုသုံးဖို့မြောက်ကိုရီးယားကိုအကြံပေးခဲ့တယ်လို့မစ္စတာဝမ်ကြီးကပြောပါတယ်။အဲဒါကတော့မြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာတွေကိုရပ်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ကပူးတွဲစည်းလေ့ကျင့်တာတွေကိုရပ်ဖို့ဖြစ်ပါတယ်
။ဩဂုတ်လ9ရက်တနင်္လာနေ့ဒီကနေ့ကျင်းပမယ့် ASEAN ဒေသဆိုင်ရာ Forum ARF မှာဒေသရင်းအကြံဖက်ဝါဒပြန့်နှံ့နေတာကိုတံပြန်တဲ့အနေနဲ့လူမှုဆက်သွယ်ရေးကွန်ရက်မီဒီယာကိုအသုံးပြုလှုပ်ဆောင်သွားရေးကိစ္စဖိုရမ်မှာတက်ရောက်တဲ့နိုင်ငံတွေကြားသဘောတူညီမှုရရှိဖို့တဲဆိုတာကို ARF အပြီးထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ARF အစည်းအဝေးကို ASEAN အဖွဲ့ဝင်10နိုင်ငံအပြင်ဆွေးနွေးပွဲနိုင်ငံ18နိုင်ငံကဝန်ကြီးတွေတက်ရောက်ကြမှာဖြစ်ပြီးဖိလစ်ပိုင်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတာပါ။တရင်ဆက်သွယ်ရေးဤပညာကဏ္ဍလုံခြုံရေးဆိုင်ရာကြိုးပမ်းမှုတွေကိုတိုးမြှင့်လှုပ်ဆောင်နိုင်မှုနည်းလမ်းတစ်ခုထူထောင်ရေးARF မှာဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ဒီကြိုးပမ်းမှုတွေကိုဂျပန်မလေးရှားနဲ့စင်ကာပူတို့ကဥဆောင်လုပ်သွားပေးဖို့သဘောထားပေးထားကြပါတယ်။ ARF အစည်းအဝေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson တရုတ်နိုင်ငံသားရေးဝန်ကြီး Wang Yi နဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီး Ri Yong Ho တို့လည်းတက်ရောက်ကြမှာပါ။ဝန်ကြီး Tillerson ဟာတနင်္ဂနွေနေ့တော့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးရုရှားနိုင်ငံသားရေးဝန်ကြီးဂျပန်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေနဲ့တရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်
။တောင်တရုတ်ပင်လယ်တွင်လိုက်နာလုဆောင်အမယ်ကျုံ့ဝစီမင်း COC ရေးဆွဲရေးဆိုင်ရာမူပေါင်းတစ်ခုကိုသဘောတူခဲ့ကြပြီးဖြစ်ပေမဲ့ COC တစ်ခုထွက်လာဖို့မှာတော့အာဆီယံနဲ့တရုတ်နိုင်ငံတို့အကြားအပြင်းအထန်ဆက်ဆက်ဆွေးနွေးတာတွေလိုအပ်မယ်အလားအလာရှိပါတယ်။ COC ထဲမှာကျုံ့ဝမယ်ပင်လယ်နယ်နိမိတ်ကိုသတ်မှတ်တာ COC ကိုမဖြစ်မနေလိုက်နာလုဆောင်ရမယ်လို့သတ်မှတ်တာသူတို့ရဲ့ရေချောင်းသွားလာရေးလူဆောင်ချက်တွေကိုကန့်သတ်မဲ့ဘယ်လိုအချက်မျိုးမှမစို့ထဲသွင်းမှာတွေကိုတရုတ်ကကန့်ကွက်လိမ့်မယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တစ်ဖက်မှာတော့အာဆီယံနိုင်ငံတွေကဆွေးနွေးပွဲတွေဆက်လုပ်သွားတာနဲ့အမျှအဲ့ဒီအသေးစိတ်တွေကိုပြောဆိုကြလိမ့်မယ်လို့မြင်ကြပါတယ်။ COC ထဲမှာထဲသွင်းမဲ့အချက်တော်များကိုလွန်ခဲ့တဲ့6နှစ်အတွင်းအချိန်အများစုမှာတရုတ်ကသဘောမတူဘဲကန့်ကွက်လာတာကြောင့် COC တခုအပေါ်သဘောတူညီရေးကိစ္စ2002ခုနှစ်ကတည်းကနှောက်နှေးနေတာပါ။တကယ်လို့များ COC တခုထွက်လာပြီဆိုရင် တောင်တိုးပင်လယ်ထဲမှာတရုတ်ရဲ့အကျိုးစီးပွားထိခိုက်ပျက်စီးတာမျိုးမဖြစ်စေဖို့အဲ့ဒါကိုအားပြော့တော့လုပ်ပစ်မှာပဲဆိုတာကျွန်တော်တို့တေချာပေါက်ပြောနိုင်ပါတယ်လို့တိုင်ပေအခြေဆိုင်တောင်တိုးပင်လယ်ဆိုင်ရာသုတေသနအဖွဲ့ကညွှန်ကြားရမှုဂျိုနသန်စပန်ဂလာကပြောပါတယ်၃.၅သန်စတရီယံကီလိုမီတာကျဲတဲ့တောင်တိုးပင်လယ်နယ်မြေ60ရာခိုင်နှုန်းကျော်ကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားပါတယ်။ဒါကြောင့်လဲဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့နယ်မြေတွေလည်းအဲ့ဒီအထက်မှာပါနေတာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံအလဲပိုင်းကစစ်အခြေစိုက်စခန်းတစ်ခုမှာတင်းငွေတွေနေကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတစ်ခုကိုအလင်းမြန်ရပ်တန့်သွားအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဗင်နီဇွဲလားစစ်ကောင်ဆောင်တွေကပြောပါတယ်။တမရနီကိုလတ်စ်မာဒူရိုကတော့ဒီဖြစ်ရပ်ကိုတက်တွင်းပုံကန်သူစစ်သားဟောင်းတွေရဲ့အကြမ်းဖက်လုပ်ရလို့ပြောပါတယ်။တိုက်ခိုက်ခဲ့ရသူနှစ်ဦးသေဆုံးသွားတယ်လို့လည်းတမရကပြောပါတယ်။သူ့ကိုယ်သူကြီးတက်ရဲ့ကပရင်ဂျူအန်ကာဂူရီပါနိုလို့ပြောဆိုသူကသူ့ရဲ့တဝိုက်မှာဒါဇင်တဒါဇင်ကျော်ကျော်အရေးအတွက်ရှိတဲ့စစ်သားတွေခြံရံပြီးတော့ရိုက်ကူးထားတဲ့ဗီဒီယိုဖိုင်တစ်ခုကိုလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။သူဟာမာဒူရိုရဲ့အလွန်ဆိုးရွားတဲ့မင်းဆိုးမင်းညစ်အုပ်ချုပ်ရေးစနစ်ကိုဆန့်ကျင်တဲ့တရားဝင်ပုံကန်ချားနာသူဖြစ်တယ်လို့သူကိုယ်သူကြေညာပါတယ်ကျွန်တော်တို့ရှင်းပြလိုတာကဒါစစ်အာဏာသိမ်းတာမဟုတ်ပါဘူးဒါဟာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်အာဏာတည်ဖို့အတွက်တက်နေပြည်သူပူးပေါင်းလှုပ်ဆောင်လာတာဖြစ်ပါတယ်ဒီထက်မကတိုင်းပြည်အလုံးစုံပြတ်သုံးသွားရေးကနေကေတင်ဖို့လည်းဖြစ်တဲ့အကြောင်းသူကပြောပါတယ်တပ်ဖွဲ့ဝင်တွေဟာအခြေအနေကိုထိန်းချုပ်ဖို့အတွက်ဗလန်စီယာပြည်နယ်မှာရှိတဲ့ပါရာမကေအစ်စ်အခြေစိုက်စခန်းကိုပြေးဝင်သွားကြတယ်လို့ဗင်နီဇွဲလားစစ်တပ်အရာရှိတွေကပြောပါတယ်။နိုင်ငံရဲ့နောက်ွယ်ကနေတနတ်တန်နေလဲကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စစ်စင်ရေးအတွင်းပုံကန်ချားနာလို့သူတိုက်ခိုက်သူ2ဦးသေဆုံးပြီးတော့8ဦးကိုဖမ်းဆီးထားကြောင်းတမရမာဒူရိုကနိုင်ငံပိုင်ရုတ်တံကနေပြောဆိုပါတယ်။ကပတိန်ဂျူအန်ကဂူရီပန်နိုရဲ့အခြေအနေကတော့ဘလို့ရှိတယ်ဆိုတာမသိရသေးပါဘူးခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္လာမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူထုကထောက်ခံတာပူပေါင်းပါဝင်တာမလို့ပဲတာဝန်သိစိတ်နဲ့ရက်တည်ခဲ့တဲ့အတွက်ဆိုပြီးတော့ကျေးဇူးအထူးတင်ရှိတဲ့အကြောင်းနိုင်ငံတော်တမင်ခံပုဂ္ဂိုလ်ယုံကဩဂုတ်လ6ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ပြည်သူတို့ကျေးဇူးတင်လို့ဆိုတဲ့အထက်မှာဖော်ပြထားပါတယ်။အဲ့ဒီဆန္ဒပြတဲ့ပြည်စကံတွေကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့တွေကလည်းဥပဒေနဲ့အညီဒီငြိမ်စွာနဲ့ကင်တွယ်ဖြေရှင်းဆောင်ရွက်ခဲ့ကြတယ်ဆိုပြီးတော့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဩဂုတ်လ2ရက်နေ့ကနေ9ရက်နေ့အထိမြို့ချအဖွဲ့အမိခံတန်ခါတချို့နဲ့လူပုဂ္ဂိုလ်တချို့ကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာထိုင်းတပိစခန်းတွေဖွင့်ပြီးတော့အစိုးရပြုတ်ကြရေးဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဩဂုတ်လ9ရက်စနေနေ့အာရုံတက်ချိန်မှာတော့မန္တလေးတပိစခန်းကိုအာဏာပိုင်တွေကဝင်ရောက်ဖြိုခွင်းခဲ့ပါတယ်။စခန်းမှာရှိနေတဲ့တန်ခါ7ပါးနဲ့မြို့သမီး2ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီအထက်မှာတရားစွဲဆိုထားတဲ့ဥဆောင်တန်ခါ7ပါးလူပုဂ္ဂိုလ်9ဦးတည်းကဥဆောင်တန်ခါ6ပါးကိုဖမ်းမိခဲ့တာဖြစ်တယ်လို့တရင်းတွင်နေထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီတန်ခါ6ပါးကိုတိုင်းတန်ခါမဟာနိုင်ကအဖွဲ့ရှိမှလူဝလဲပြီးမန္တလေးဗဟိုအချင်းထောင်ကိုပို့ပြီးတော့ထိန်းသိမ်းထားတယ်လို့လည်းဖော်ပြပါရယ်။ကျန်တဲ့တန်ခါ5ပါးကတော့ဖန်ဝရန်ထုတ်ထားတဲ့အထက်မှာမပါတဲ့အတွက်ထွက်ဆိုခြင်းနဲ့ဝန်ခံချက်လက်မှတ်တွေထိုးပြီးကျောင်းတိုက်တွေကိုပင့်ဆောင်အပ်နိုင်ခဲ့တယ်လို့သတင်းမှာပါရှိပါရယ်။အမျိုးသမီး2ဦးကိုလည်းထွက်ဆိုခြင်းနဲ့ဝန်ခံချက်တွေလုပ်ပြီးနေရက်ကိုပြန်ပို့ပေးခဲ့တယ်လို့ဖော်ပြထားပါရယ်။ဖန်ဝရန်ထုတ်ထားသူတွေကကျန်နေသေးတဲ့ဥဆောင်တန်ခါ2ပါးနဲ့လူပုဂ္ဂိုလ်9ဦးနဲ့ပတ်သက်လို့တော့ဘာမှဖော်ပြထားတာမရှိပါဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်ကလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးတုံးတတ်ဖြတ်တာတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေဟာမဟုတ်မှန်တဲ့အကြောင်းဒုတိယသမ္မတဦးမင်းဦးမြင့်စွေကအခုလိုညင်းဆိုပါတယ
်ကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်များကိုအခြေခံပြီးတုံ့သက်ပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူခွင့်ဆိုင်ရာမှာမင်းကြီးယုံကတုံ့သက်တဲ့ Crime Against Humanity ဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့ Ethnic Cleansing ဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်နှော့ဒေတာစုံစမ်းရေးကော်မရှင်ရဲ့အပြည့်အစုံအစီရင်ခံစာကိုစနေနေ့ကထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးမြင့်စွေကအဲ့ဒီလိုပြောသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြုစုထားတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့တစ်ဖွဲ့ရဲ့အစီရင်ခံစာမှာတပ်ဖြတ်မှုတွေအုပ်စုဖွဲ့ပြီးတော့အတ္တမပြုကျင့်မှုတွေစစ်တပ်ကနေနေမင်းရှင်းလင်းရေးလုပ်တာမှာကျေးရွာတွေကိုဖျက်ဆီးခဲ့တာတွေရှိတယ်ဆိုပြီးတော့ဖော်ပြခဲ့တာပါ။ကမ္ဘာတစ်လွှားမှာပြောဆိုနေကြတာတွေနဲ့တကယ်လက်တွေ့အခြေအနေကကွာခြားမှုရှိတယ်လို့ကော်မရှင်ရဲ့အတွင်းရေးမှူး ဦးစောမြင့်ဖေကလည်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားတော့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူညုံရေးအားနည်းတဲ့အတွက်ကြောင့်လူညုံရေးတွန်းမြင့်ပေးဖို့ပြည်နယ်လွှတ်တော်မှအဆိုတင်သွင်းတောင်းဆိုခဲ့မှုတွေအကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ်။လူညုံရေးတပ်ဖွဲ့ဝင်တွေကကာကွယ်ပေးနိုင်တဲ့တုံ့ပြန်နိုင်တဲ့အခြေအနေမရှိတာဟာနိုင်ငံတကာဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့ဦးထွန်းအောင်သိန်းကမြင်တယ်လို့ဒီအခြေအနေကိုမပြတ်စောင့်ကြည့်နေပြီးတော့အရေးကြီးတဲ့ကိစ္စအဖြစ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်
။ဖိလစ်ပိုင်နိုင်ငံကအင်ဂျင်ပြစ်လက်ခံကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့ရောက်နေတဲ့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဟာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့တနင်္လာနေ့ကတခြားတွေ့ဆုံဆွေးနွေးပါတယ်။ဝန်ကြီးတို့ဘာတွေဆွေးနွေးကြလဲဆိုတဲ့အသေးစိတ်ကိုတော့ဘယ်ဘက်ကမှမထုတ်ပြန်သေးပါဘူး။ဒီစီဝေးတွေကိုနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တော်မတဲ့ပဲဒုတိယဝန်ကြီးဦးကျော်တင်တက်ရောက်နေတာပါဒေါက်ဆန်းစုကြည်ဘာကြောင့်တော်မတဲ့တာလဲဆိုတဲ့အကြောင်းရင်းကိုတော့မသိရပါဘူ
းအထောက်ထားမဲ့ရွှေပြောင်းအလုတ်သမားတွေကိုအလုတ်ခံထားတဲ့ထိုင်းအလုတ်ရှင်တွေအနေနဲ့အလုတ်သမားတွေကိုမှတ်ပုံတင်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်တနင်္လာနေ့မှာအလုတ်သမားတွေကိုခေါ်လာပြီးတော့မှတ်ပုံတင်ကြဖို့နောက်ဆုံးချက်ကိုထပ်တိုးပေးမှမဟုတ်တဲ့အကြောင်းထိုင်းတာဝန်ရှိသူတွေကသတိပေးထားပါတယ်အလုတ်ရှင်တွေကိုအလုတ်သမားတွေကိုပါမေးမြန်းမှုအတွက်တက်ဆိုင်ရာဌာနပေါင်းစုံကတာဝန်ရှိသူတွေကိုအလုတ်သမားဝန်ကြီးဌာနကစုစည်းထားတဲ့အကြောင်းအဲ့ဒီနောက်အလုတ်သမားတွေကိုမှတ်ပုံတင်လက်မှတ်ထုတ်ပေးပြီးတော့တတ်မှတ်ထားတဲ့နေရာဒီမှာနိုင်ငံသားအတိမတ်ပြုလုပ်ငန်းစဉ်ကိုရပ်ပေါင်း30အတွင်းအပြည့်လုပ်ကြရမှာဖြစ်တဲ့အကြောင်းအလုတ်ကံရေးရာဌာနကိုရဲ့ညွှန်ကြားရေးမှူးချုပ်မစ္စတာဝါရာနော့ပီတူဝန်ကပြောတာကိုထိုင်း PBS သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်မှတ်ပုံတင်ဌာနတွေကလက်မှတ်ရပြီးတာနဲ့အလုပ်ရှင်တွေအနေနဲ့လုပ်သမားတွေကိုတတ်မှတ်တဲ့နေရာစီကိုခေါ်သွားပြီးတော့နိုင်ငံသားစစ်ဆေးမှုအမြန်ပြုလုပ်တင်တယ်လို့မစ္စတာပက်တဝင်းကပြောပါရယ်မြန်မာရွှေပြောင်းအလုပ်သမားတွေအတွက်နိုင်ငံသားစစ်ဆေးပေးဖို့အတွက်စမော့ဆာကွန်စမော့ပကန်ချင်းရိုက်တက်နဲ့ရောင်းခရိုင်တို့မှရုံးခန်းတွေဖွင့်လှစ်ပေးထားပြီးတော့ပုံပုံမြန်မြန်ဆန်ဆန်လုပ်ပေးနိုင်မှုအတွက်ချင်းမိုင်နခွန်စဝန်တို့ကဆောင်းကလာတို့မှထပ်ပြီးတော့ဖွင့်လှစ်ပေးဖို့ရှိတယ်လို့သိရပါရယ်
တနင်္လာနေ့မနေ့ပဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝီတို့ကြီးညာပေးခဲ့တာပါရှင်။အခုမလေးရှားလူဝင်မှုကြီးကြပ်ရေးကတရားမဝင်နေထိုင်နေတဲ့အလုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့စစ်စင်ရေးတရအကြောင်းပြောပြပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာဩဂုတ်လ၄ရက်နေ့ကမလေးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကိုယ်တိုင် UCP တရားမဝင်နေထိုင်အလုပ်လုပ်နေသူတွေကိုဖမ်းဆီးခဲ့ပါတယ်။ဈေးဆိုင်တန်းတွေမှာအလုပ်လုပ်နေတဲ့နိုင်ငံခြားအလုပ်သမား900ကျော်ကိုဖမ်းဆီးခဲ့တာမှာလက်ရှိ180ကိုဆက်လက်ထိန်းသိမ်းထားတဲ့အထက်မြန်မာအလုပ်သမားတွေလည်းပါဝင်ကြောင်းသိရပါတယ်။ VNN နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့အတူဖမ်းခံထားရတဲ့မြန်မာပဲနှစ်ယောက်ရှိသလဲဆိုတာကိုတော့သေချာမသိရသေးတဲ့အကြောင်းမလေးရှားရောက်မြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတော့မအေးအေးမှာကဆက်ပြီးပြောပြပါမယ်ရှင်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကဈေးဆိုင်တန်းတွေကိုမလေးရှားလာဝကကတာဝန်ရှိသူကိုယ်တိုင် UCP ဖမ်းဆီးရမှာဩဂုတ်လအတွင်းအကြီးဆုံးစစ်ဆေးရေးတစ်ခုလို့ပြောလို့ရပါတယ်။ဖမ်းဆီးစစ်ဆေးမှုတွေအတွင်းလူ980လောက်ကိုစစ်ဆေးမေးမြန်းခဲ့ပြီးအဲ့ဒီတဲကမြန်မာတွေအပါအဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံမှာမြန်မာလူသမားတွေကိုအကူအညီပေးနေတဲ့ပရဟိတလုပ်ငန်းတွေကိုလုပ်ကိုင်နေသူကိုတီဟာမမောင်ကပြောပါတယ်
ဒီ operation တော်တော်များများမှာဒီ immigration ကအကြီးဆုံးကိုယ်တိုင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီ operation ကိုကြီးတယ်လို့ပဲပြောရမှာပေါ့နော်စဖမ်းတဲ့ဟာတော့လူရောက်900ဝန်းကျင်လောက်ဖမ်းတယ်ပေါ့နော်ဖမ်းပြီးတော့တကယ်အထောက်ထားမဲ့ပေါ့အထောက်ထားမရှိတဲ့လူတွေကိုဖမ်းလိုက်တာ180အဲ့180ထဲမှာမြန်မာတော့ပါတယ်ပေါ့ဒါပေမဲ့မြန်မာဘယ်နှယောက်ဆိုတာတော့ကျွန်တော်ကအတိအကျမသိသေးဘူးဘာလို့ဆိုတော့မနီယာမှာဖမ်းတာဆိုတော့သူတို့စီးရင်တိကျတော့မထုတ်ပြန်သေးဘူးနောက်တချို့တွေက permit ရှိတယ်ဒါပေမဲ့နေရာကွဲလွဲလို့နောက်တချို့ကျတော့အလဲဗီဇာနဲ့လာတယ်အလုပ်လုပ်ခွင့်မရှိပါဘောเนาะအဲ့ဒါတွေသူတို့ပြန်စီစစ်တဲ့ခါကျရင်မြန်မာဗနီယောက်ရှိတယ်ဆိုတော့အသေးစိတ်သူတို့ထပ်ပြီးကြီးညာပါမို့เนา
ะဒါဟာပြီးခဲ့တဲ့လအတွင်းကကွာလာလမ်ပူမြို့ကကုန်တက်ကြီးတစ်ခုကိုစီးနှင်းဖမ်းဆီးမှုတွေဖြစ်ပွားပြီးတဲ့နောက်တစ်ချိန်အဖြစ်ကွာလာလမ်ပူမြို့ထဲမှာပဲဈေးဆိုင်နန်းနေမှာအခုလိုမျိုးကြီးမားတဲ့စစ်စင်ရင်းနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ
်တကယ်ကြီးကြီးမားမားဖမ်းတာဆိုရင်တော့ပထမတစ်ခေါက်ကတော့ကုန်တိုက်ပေါ့နော်အဲဒါဒုတိယတစ်ခေါက်ကတော့ကျွန်တော်တို့ကွာလာလမ်ပူမှာရှိတဲ့မြန်မာဆိုင်တန်းပေါ့နော်ဒါတော့အခုတင်စားခေါ်ထားတော့ဒါကာအသေးစားလေးပေါ့ဘာလို့ဆိုဘင်္ဂလားဒေ့ရှ်ရှင်များတာကိုအဲ့တည်းမှာ
မလေးရှားနိုင်ငံမှာတော့တရားဝင်အထောက်အထားတွေလုပ်ဖို့အတွက်မလေးရှားအစိုးရကဖေဖော်ဝါရီလကနေဇွန်လကုန်ထိနောက်ဆုံးထားလှုပ်ဆောင်ပေးဖို့အတွက်ခွင့်ပြုပေးထားတာပါဒါပေမဲ့အလို့ရှင်တော်များများဟာဒီပေါ်ပေါ်ရတဲ့တရားမဝင်အလုပ်သမားတွေကိုသာခိုင်းစေချင်တာကြောင့်ခုလိုမျိုးတရားဥပဒေချိုးဖောက်နေတယ်လို့လည်းမလေးရှားအနာပိုင်တွေကဆိုပါတယ်အခုလိုမျိုးဖမ်းဆီးမှုတွေကတော့မလေးရှားနိုင်ငံတဝန်းလုံးမှာဖမ်းဆီးနေတာဖြစ်ပြီးကွာလာလမ်ပူးလိုမျိုးကြီးတွေမှာတော့ ဒီလာထဲမှာဒါဟာအကြီးဆုံးဖမ်းဆီးမှုဖြစ်ပါတယ်မလေးရှားရောက်မြန်မာတွေကတော့အခုလိုမျိုးမြန်မာဆိုင်တန်းတွေဘက်မှာဖမ်းဆီးနေတာကြောင့်ဈေးဝယ်သွားတာတွေမလုပ်တော့ဘဲနေကြတယ်လို့ဆိုပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားနိုင်ငံကိုတရားဝင်ဆေးလွတ်တဲ့အလို့သမားပေါင်း2000ကျော်ရှိပြီးတခြားတရားမဝင်တဲ့နှီးလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြန်မာအလို့သမား9သိန်းတက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
ရရှိမြခင်မြမတနေငါလုံးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လီလုံးရေတော်ပုံဖြစ်ခဲ့တာအခုဆို29နှစ်ပြည့်ပါပြီ။အာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လီလုံးရေတော်ပုံ29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့ရတားအစိုးရတရားပေါ်ထွန်းနေပါပြီ။ရှစ်လီလုံးလူမှုလူလားချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲ။အခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြဖို့ထားမယ်ဆိုရင် Dial Delay အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ Email လေးစာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကကြိုဆိုပါရစေ။အခုဆက်ပြီးမြမရေဆွေးနွေးခန်းကိုနားဆင်ရပါမယ်။မြမနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကာကွယ်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမြမတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျိုးစ်ကို VOA Editor တော်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရစေ
။Dr. Stephen Paul-Jones, thank you very much for allowing me to interview about the health concern in Burma.
အခုလို VOA ကိုမေးမြန်းခွင့်ပြုရအတွက်ကျေးဇူးတင်ပါတယ် Dr. Stephen Paul-Jones. အခုမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါအခုဆက်ခံရတာတွေသေဆုံးတာတွေရှိနေတာမို့မြန်မာလူထုကသိကိုစိုးရိမ်နေပါတယ်ဒီရောဂါနဲ့ပတ်သက်ပြီးအန်ဒီအတိုင်းတာဘယ်လောက်ရှိတယ်ဆိုတာကိုပြောပြပေးပါရှင
် Thank you very much for inviting me for this interview. I think it's very important to mention that influenza is yes a potentially serious disease.
ကျွန်တော်ကလည်းအခုလိုဖြေကြားခွင့်ရတာအတွက်ကျေးဇူးတင်ပါတယ်။တကွေးရောဂါကအသက်ကိုပါအန္တရာယ်ရှိလာနိုင်တဲ့အတွက်တကယ်ကိုအလေးအနက်ထားရတဲ့ရောဂါတစ်မျိုးအနေနဲ့လူတွေသိကိုစိုးရိမ်နေကြမယ်ဆိုတာကျွန်တော်နားလည်ပါတယ်လို့အထူးခြားပြောပြစီဒါပေမဲ့လူသားထပ်ပူပြီးတော့မစိုးရင်ကြဘူးတော့ပြောချင်ပါတယ်လူသားတိုင်းဟာဗိုင်းရပ်စ်ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတော့တယောက်နဲ့တယောက်ဒီရောဂါပိုးကိုခုခံတဲ့နေရာမှာတော့ခွာခြားတတ်ကြပါတယ်အခုအချိန်မှာမြန်မာနိုင်ငံမှာ H1N1 ဗိုင်းရပ်စ်ပိုးကူးစက်မှုရှိနေတာမို့လို့လူတွေစိုးရင်ကြမယ်ဆိုတာလည်းနားလည်ပါတယ်ဒါပေမဲ့အချိန်နဲ့မှာပဲဝမ်းသာစရာကောင်းတာကဒီရောဂါဖြစ်ပွားတဲ့အချိန်နေနဲ့အညီထိန်းချုပ်နိုင်ဖို့အတော်များများကိုကျွန်တော်တို့အတူလက်တွဲပြီးတော့မြန်မြန်ဆန်ဆန်နဲ့လုပ်နေနိုင်တာပ
ါ to get on top of the situation quickly
yes including that the measurement and
အခုလိုကုလသမဂ္ဂနဲ့မြန်မာအစိုးရတို့လှုပ်ဆောင်နေတဲ့အထက်မှာမနေ့ကတနင်္ဂနွေနေ့တုန်းကကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာဦးမြင့်ထွေဦးဆောင်တဲ့ပြည်ရင်းပြည်ပပညာရှင်တွေဆွေးနွေးပွဲကိုဒေါက်တာဂျိုးစ်တက်ရောက်ပြီးဆွေးနွေးခဲ့တယ်ဆိုတာသိရပါတယ်ဘာအကြောင်းအရာတွေများဆွေးနွေးဖြစ်ပါတဲ့ရှင
် that meeting sir
Yes. Yesterday, you're right, there was a 5-hour coordination meeting called for by the Union Minister of Health and Sports, Dr. Mintui.
ဟုတ်ပါတယ်ဆွေးနွေးဖြစ်ပါတယ်။၅နာရီအချိန်ကြာပါတယ်။ဆွေးနွေးတာကပူးပေါင်းဆောင်ရွက်ဖို့ပါ။ဝန်ကြီးကကျွန်တော်တို့ WHO ကိုဖိတ်ကြားတဲ့အတွက်ဝမ်းသာပါတယ်။ရောဂါဖြစ်ပွားနေစဉ်အခြေအနေပြည်သူတွေအကြားမှာကြိုတင်ကာကွယ်ဖို့နဲ့ထိန်းချုပ်နိုင်ဖို့အတွက်ဌာနဆိုင်ရာနယ်ပယ်အသီးသီးကကျွမ်းကျင်ပညာရှင်တွေပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးကြတာပါ။ဆေးရုံစည်းကမ်းတွေကကုသရေးဆိုင်ရာမှာရောကာကွယ်ရေးဆိုင်ရာမှာပါပူပေါင်းလှုပ်ဆောင်ဖို့ပါ WHO အနေနဲ့တနင်္လာနေ့ဒီရောဂါဖြစ်ပွားတာကိုသိလာကြတဲ့ကနေ့စဉ်လိုလိုအကူအညီတွေပေးနေပါတယ်ဇူလိုင်လ24ရက်နေ့တနင်္လာနေ့ရက်တွေကစခဲ့တာပါဒီတစ်ပတ်အတွင်းမှာပဲအတော်များများလှုပ်ပေးနိုင်ခဲ့ပါတယ်ဝန်ထမ်းတွေတွေ့ရောလူထုနဲ့ဆက်သွယ်ဆောင်ရွက်နေတာတွေအပြင်ရောဂါမပြန့်ပွားအောင်ကာကွယ်ရေးတွေကိုပါမြန်နံသမျှအမြန်ဆုံးလှုပ်ဖို့အကူအညီတွေပေးနိုင်ခဲ့ပါတယ
် Influenza is largely speaking a seasonal disease we are in the middle of the monsoon season
တုတ်ကွေးယောဂါဟာတကယ်တော့ယာတိအလိုက်ဖြစ်တာပါအခုချိန်ဟာမုတ်တုံယာတိထဲမှာပါမြန်မာနိုင်ငံမှာဒီချိန်ဆိုဒီယောဂါအများဆုံးဖြစ်တတ်တယ်လို့ဒီလိုတုတ်ကွေးယောဂါအဖြစ်များမယ်ဆိုတာကိုလည်းတကယ်တော့အားလုံးကပဲမျှော်လင့်ထားပြီးသားပါအိန္ဒိယနိုင်ငံတွေမှာလည်းအလားတူပါပဲအဲ့ဒီဒေသတွေမှာဆိုရင်မြန်မာနိုင်ငံထက် H1N1 ယောဂါပူကူးစက်ခံရသူအရေအတွက်ပိုပြီးတော့များနေတာကိုတွေ့ရပါတယ်ဒါကြောင့်ဒီချိန်မှာဒီယောဂါဖြစ်ပွားတာစိတ်ပျက်စရာမလို့တလို့လူရထပူပြီးလဲပူပန်ဖို့မသင့်ပါဘူ
း say that people should not be overly afraid or overly worried about it either
the Burmese government they reported to you on a Wednesday not Monday
မြန်မာအစိုးရဘက်က WHO ကိုစာပေးပို့ပြီးတော့အကူအညီတောင်းတာဗိုလ်တော်ဖူးနေမှလို့သိထားပါတယ်ဒါကြောင့်အခုလိုအချိန်တိုကလေးအတွင်းမှာ WHO ကဘလို့အကူအညီတွေများပေးနေလဲဆိုတာကိုသိပါရစေရှင
် how WHO provide the assistance
Thank you again for this question. Very important. WHO has been supporting technically, actually from the beginning of the week.
အခုလိုမေးတာကျေးဇူးတင်ပါတယ်။ဒါဟာတိတ်ပြီးတော့အရေးကြီးပါတယ်။ WHO ကဒီယောဂါထိန်းချုပ်ဖို့အတွက်ဤပညာပိုင်းဆိုင်ရာအထောက်ပံ့တွေပေးနေပါတယ်။တကယ်တော့ဒီယောဂါဖြစ်နေတာသိလာတဲ့ပြီးခဲ့တဲ့တနင်္လာနေ့ကတည်းကစပြီးတော့ပေးနေတာပါ။ဘုရားဟူးနေမှာတော့အစိုးရတာဝန်ရှိသူတွေဘက်ကပန်ကြားတာတွေနဲ့အတူဒီယောဂါနဲ့တင့်လျော်တဲ့ကာဝယ်ဈေးပေးနိုင်ဖို့တခွဲခန်းစမ်းသပ်မှုလိုမျိုးဤပညာအကူအညီတွေကိုပေးနေပါပြီ။ဒါ့အပြင်ယောဂါကုသမှုကိုကာကွယ်နိုင်ဖို့ဥပမာလက်ကိုဆက်ပြာနဲ့ဈေးကြဖို့ပါ။အဓိကတကူရီကာကွယ်မှုကိုလုပ်နိုင်တဲ့အနေအထားပေါ်မူတည်ပြီးတော့ကုသမှုခံရတဲ့အခြေအနေတွေကကွာသွားနိုင်ပါလေ
Also keep an eye between the animal health sector and the human health sector. We have also heard that H5N1 has been detected in chicken, not in people, and H1N1 has been confirmed in human beings.
Now, we know H1N1 lo lu chin chin ja ku sat da de ma ka ba ne H5N1 lo tharisan le ga ne tsin ku sat de yoga re wa shi ni da mu lo tri tha ja bu lo tai twon ni wa de ကျက်တွေမှာဒီယောဂါဖြစ်တာကိုတွေ့ရတယ်လို့လူတွေမှာဖြစ်တဲ့ H1N1 ကြောင့်တည်ဆုံးရတာတွေလည်းရှိနေတာပါ။ကမ္ဘာနဲ့တဝမ်းမှာတုတ်ကွေးမျိုးမျိုးကြောင့်တည်ဆုံးရသူပေါင်းကနှစ်စဉ်4သိန်းနီးပါးရှိနေတာမို့လို့ဒီယောဂါကနိုင်ငံတိုင်းအတွက်ဒီဟာဒီရောက်တိုင်းကြုံနေရတဲ့ပြဿနာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ယောဂါအတွက်အခုညမှာလည်း WHO ရဲ့ဒေတာအတွင်းဗဟိုဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံ New Delhi ရုံးနဲ့ဂျနီဖာက WHO ဌာနချုပ်တို့နဲ့ကျွန်တော်တို့ဆက်သွယ်ပြီးတော့ပြန်လည်သုံးသပ်မှုတွေလုပ်ဖို့ရှိတဲ့အတွက်မိဖက်အဖွဲ့နဲ့လည်းဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ထူခြားတာကတော့မြန်မာနိုင်ငံဟာကိုယ်တိုင်အတော်လေးကြိုးစားရုန်းကန်နေရတဲ့အချိန်ဖြစ်ပေမဲ့ဒီယောဂါအတွက်တုံ့ပြန်ဆောင်ရွက်တဲ့နေရာမှာတော့တိတ်ကိုမြန်ဆန်တာတွေ့ရပါတယ်။တကယ်တော့လုံးဝမဲ့လုပ်ငန်းကတိတ်ကိုကြီးမားတာမို့လို့ WHO အနေနဲ့အကူအညီတွေအများကြီးဆက်ပေးသွားမှာဖြစ်တယ်လို့ဒါလည်းတိတ်ကိုအရေးကြီးပါတယ
်။ This has to be remembered as a background. To this whole thing, that obviously resource limitation is still very important.
Yes, and I would like to ask you about the vaccine.
အခုဆက်ပြီးမေးချင်တာကတော့ကာဝယ်ဆေးအကြောင်းပါ WHO ကအကူအညီတွေပေးနေတယ်လို့သိရပါတယ်အခုအဲ့ဒီဓာတ်ခွဲခန်းစမ်းသပ်မှုအကူအညီပေးနေတာရဲ့နောက်ဆုံးအခြေအနေကလေးကိုသိပါရစေ
Tell me about the latest situation about that vaccine, sir.
Sure.We have facilitated sending a number of samples to our WHO collecting center in Japan to help
ယောဂါပိုးကိုစမ်းသပ်ဖို့အတွက် WHO ရဲ့ပိုးနမူနာစုဆောင်တဲ့ဗဟိုဌာနရှိရာဂျပန်နိုင်ငံကိုအဓိကပိုးနမူနာအမြောက်အများပို့ပေးထားပါတယ်ဒါဟာမြန်မာနိုင်ငံမှာဖြစ်ပွားတဲ့ယောဂါပိုးရဲ့မျိုးဗီဇာကိုစစ်ဆေးဖို့ပါအခုထိတော့တခွဲခန့်အဖြေမသိရသေးပါဘူးဒါပေမဲ့သိအောင်လို့အမြန်စူးစမ်းနေပါတယ်ဒီယောဂါအတွက်လက္ခဏာပြဖို့နှစ်ရက်ကနေ9ရက်ထိအချိန်ယူတတ်တာမို့လို့မကြခင်မှာပဲယောဂါဖြစ်ပွားသူဥယျာဉ်ပိုတိုးလာနိုင်ခြင်းရှိတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနကတောင်းရှိသူတွေကိုသတိပေးထားပါတယ်။ယာတိတုတ်ကွေးယောဂါတွေအတွက်ဖြည့်ဆည်းမျိုးစားက H1N1 အပါအဝင်3မျိုးရှိပါတယ်။ကမ္ဘာတဝန်းဒီလိုတုတ်ကွေးယောဂါတွေဖြစ်ပွားနေတာတော်ကြပါပြီ။ဒီထဲမှာမြန်မာနိုင်ငံကဖြစ်ပွားတဲ့ပိုးမျိုးဟာအရင်ရှိပြီးသားပိုးမျိုးတွေနဲ့ဘလောက်အထိနှီးဆက်ဆုံးတူညီတယ်ဆိုတာကိုစမ်းစစ်ရတာပါ။ဒါမှထိရောက်တဲ့ကာကွယ်ဆေးတွေထုတ်နိုင်မှာမို့လို့မျိုးဗီဇကိုတည်တည်ချာချာတည်အောင်လုပ်ရတာဖြစ်ပါတယ်။ဒါပေမဲ့ယာတိတုတ်ကွေးအတွက်ကာကွယ်ဆေးထိုးဖို့ WHO ကတော့အကြံမပေးပါဘူး
။ It's important to remember that general population wide vaccination with seasonal flu vaccine is not recommended by WHO necessarily. It should be really targeted to risk groups.
ရေကြီးတာတစ်ခုကတုတ်ကွေးကာကွယ်ဆေးကိုလူတိုင်းထိုးရမယ်လို့ WHO ကအကြံမပေးလို့ပါဘူး။ ကိုဝင်ဆောင်မိခင်တွေအသက်၅နှစ်အောက်ကလေးငယ်တွေနဲ့ခုခံအားနည်းတဲ့တကြီးရွယ်တွေအပြင်ယောဂပိုးကူးဆက်ခံသူတွေကိုပြုစုကူညီတဲ့စေဝန်ထမ်းတွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပေမဲ့လူတိုင်းအတွက်တော့မလိုအပ်ပါဘူးအခုလိုလူထုကျန်းမာရေးဆိုင်ရာမှာရောကုသရေးဆိုင်ရာမှာပါအစိုးရတာဝန်ရှိသူတွေနဲ့အနီးကပ်လက်တွဲပြီးတော့လှုပ်ဆောင်နေသလိုဒီယောဂနဲ့တခြားကူးဆက်ယောဂတွေကိုကာကွယ်နိုင်ဖို့အတွက်ကိုလည်းဒဗျူရှူကကူညီနေပါတယ
် The best prevention in public health is to wash your hands frequently with soap and water or use a hand sanitizer if you don't have soap and water at hand
ရှင်းရှင်းပြောရရင်လက်ကိုဆက်ပြာနဲ့တည်တည်ချာချာဆေးတာဟာထိရောက်ဆုံးကာကွယ်နိုင်ပါတယ်ဆက်ပြာအလွယ်လွယ်ကူကူမရရင်ပိုးသက်ဆေးရည်နဲ့လက်ကိုတုပ်ပေးတာကအတော်လေးကိုကာကွယ်ပေးနိုင်ပါတယ
် if you don't have soap and water at handyou just take a little bit in your hand and you kind of rub it like this and also like this mm-hmm. and you do that especially before food taking in food
to the pain အစားအသောက်ကိုမကန်ခင်မှာလက်ကိုစင်ကြအောင်လှုပ်ပေးဖို့ပါနှာခေါင်းနဲ့ပါးစပ်တွေကိုပိတ်စည်းတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတွေအတွက်ပိုကောင်းပါတယ်ရှင်းရှင်းပြောရရင်လက်ကိုဆက်ပြာနဲ့တည်တည်ချာချာဆေးတာဟာအထူးအဆုံးကာဝင်နိုင်ပါတယ်ဆပ်ပြလိုလိုကူကူမရရင်ပိုသက်စေးရင်လည်းလက်ကိုတုတ်ပေးတာကအတော့ကိုအကာအကွယ်ပေးနိုင်ပါလေဒီလိုကာကွယ်နိုင်တာကိုအားလုံးကိုသိစေချင်ပါလေ
Thank you.
Oh, really like that. Have good hygiene so that these fine droplets don't go everywhere. That's really very important. Influenza is not airborne. It's droplet based, fine small droplets.
Now you explain about the preventing ourselves
from that H1N1 and other virus. Tomorrow, I'll tell you, H1N1 virus is a lot of people who are not going to be able to do it. I'll tell you, 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 I'll tell
you. Sure, sure. Well, in fact, your point is very good and well taken. The points of entry...ports and airports
ဒီချက်ကတိတ်ပြီးတော့သတိထားစရာကောင်းတယ်လို့ဒါကိုကျွန်တော်တို့တည်တည်ချာချာလှုပ်ဆောင်နေပါတယ်မြန်မာနိုင်ငံအတွက်ဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့လေစိတ်တို့ရေစိတ်တို့နေကြားဂိတ်တွေမှာတည်တည်ချာချာစောင့်ကြည့်ဖို့လိုအပ်တဲ့အတိုင်းမြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေ့ရပါတယ်ဒါဟာမြန်မာနိုင်ငံတနိုင်ငံတွေကလှုပ်လို့မရပါဘူးနိုင်ငံတိုင်းကလှုပ်ရမှာပါဒီလိုလှုပ်ဆောင်ဖို့တပည့်ရှိုးကအကြံပေးထားပါတယ
် at the same time in terms of preventionthe same would apply. Wash your hands frequently with soap and water. Use hand sanitizers. Cover your mouth before you sneeze.
ကျွတ်တင်ကာကွယ်မှုနဲ့ပတ်သက်ပြီးတော့ပြောရရင်ယောဂကူးစက်ပြန့်နှံ့မှုအတွက်စောင့်ကြည့်ပေးနေတာနဲ့တစ်ချိန်တည်းမှာပဲလက်ကိုဆက်ပြာနဲ့ဆေးတာမျိုးနဲ့ကာကွယ်နိုင်တယ်လို့လက်ကိုပိုးသက်ဆေးနဲ့ပုတ်ပေးဖို့နှာမြေခင်မှာပါးစပ်နှာခေါင်းတွေကိုနှာခေါင်းစည်းလိုဟာမျိုးဒါမှမဟုတ်ရင်တစ်ခုခုနဲ့ဖုံးကာတဲ့အကျင့်လှုပ်ဖို့ဒါတွေဟာလူတိုင်းလှုပ်တဲ့နဲ့လှုပ်ပါဒါဟာအားလုံးအတွက်ပေးတဲ့အကြံပါလူမျိုးမရွေးအသားရောင်မရွေးအဆင့်တန်းမရွေးလိုက်နာတဲ့ပါလေဘယ်သူမှပိုးပြီးတဲ့လူဆိုတာတယောက်မှမရှိပါဘူးလူတိုင်းမှာဖြစ်နိုင်တာမို့လို့ကြိုတင်ကာကွယ်မှုဟာတိတ်ကိုအရေးပါပါလေကိုယ်ခန္ဓာကိုယ်အတွက်ခုခံအားကောင်းအောင်အေးအေးဝဝဖို့တင့်တော်တာတွေစားပေးဖို့ခန္ဓာကိုယ်အတွင်းမှာအရေးဓာတ်မချို့တဲ့အောင်ရေတောက်ပေးဖို့အပြင်ကျန်းမာရေးအတွက်ကိုယ်လက်လှောက်ရှားဖို့လည်းအကြံပေးလိုပါတယ
် Prevention is very good. It's also good to boost the natural immunity. You know, eat well, sleep well withyou know, have vitamin-rich food if you can, and also drink enough fluids. These things are important because they help light exercise. They help boost the natural immunity.
အခုလို VOA ကိုဖြည့်ကြားပေးတဲ့အတွက် Dr. Joyce ကိုအထူးပဲကျေးဇူးတင်ပါတယ
်။ Sure, sure. Most welcome. ကျေးဇူးတင်ပါတယ်
ပြည်ကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ရဲ့အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နှာစင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ကြိမ်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။တနင်္လာနေ့မနက်ဖြန် VOA American တန်ရက်2019ခုနှစ်ဩဂုတ်လ9ရက်မနက်9နာရီအထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကို line to meter 32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့
တစ်ဖက်မှာတမရိုကာကွယ်ရေးဦးစည်းချုပ်လို့ဒေါန်ဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆာမျက်နှာတွေကနေအသေးဖြတ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စားလှယ်တွေကဒီဥပဒေနဲ့ဆက်ပြီးတရားစွဲဦးမဲ့အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆာမျက်နှာ
ဆက်သွယ်ရေးဥပဒေပြင်ဆင်ရေးဆွဲရေးအကြောင်းဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါရှင်။အဲဒီနောက်ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သရရှင်ရဲ့စာရီကိုပြန်ကြားပေးကြပါမယ်။ဇူလိုင်လအတွင်းမှာကျမတို့ VOE မြန်မာပိုင်းကအက်ဒီတာအန်ကေကျော်စန်တာမြန်မာပြည်ကိုတွားရောက်ခဲ့ပြီးတော့ပြန်လာတော့သူ့ရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံနဲ့ပတ်သက်လို့ဒေါခင်စိုးဝင်းနဲ့အမေးဖြေလို့တင်ဆက်ပေးခဲ့တာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့စာပြန်ရေးလာတဲ့သူကတော့မိတ်ချီလာကသောရရှင်ဦးစိန်မောင်ဖြစ်ပါတယ်
။ဇူလိုင်လ29ရက်နေ့နနက်8နာရီအစီအစဉ်မှာမြန်မာနိုင်ငံရေးဆွေးနွေးတဲ့ဦးကျော်ဇန်သာနဲ့ဒေါခင်စိုးဝင်းတို့ရဲ့ဆွေးနွေးချက်တွေကိုနားထောင်လိုက်ရပါတယ်။မိသမျှကိုအမြင်ရှင်းရှင်းနဲ့ပြုဝင်လင်းလင်းတင်ပြသွားတဲ့ဦးကျော်ဇန်သာရဲ့တင်ပြဆွေးနွေးချက်တွေကိုလွန်သဘောကျထောက်ခံမိပါတယ်။ဒါပေမဲ့ဦးကျော်ဇန်သာထင်မြင်သုံးသပ်တင်ပြသွားတဲ့နောက်ဆုံးအချက်တစ်ချက်ကိုတော့ကျွန်တော်အတော်တုန်လှုပ်သွားမိပါတယ်။တကယ်ပဲသူတို့ကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြလိမ့်ပြီလားလို့တော့ကဖြစ်မိပါတယ်။ဦးကျော်စန်သာရဲ့ biography ကိုပါတင်ပြပြီးတော့အကွက်စစ်စစ်မင်းမြန်းသွားတဲ့ဒေါခင်စိုးဝင်းကိုလည်းကျေးဇူးတင်ရှိကြောင်းပါခင်ဗျာ
။ဦးစိန်မောင်ကဦးကျော်စန်သာနောက်ဆုံးပြောသွားတဲ့အချက်ဖြစ်တဲ့စစ်တပ်ကမြန်မာနိုင်ငံကိုငါတို့ပြန်ပြောကယ်တင်ရမယ်အသိပြင်ထားကြဆိုတဲ့သဘောမျိုးရှိကောင်းရှိနေနိုင်တယ်လို့သုံးသပ်သွားတာကြောင့်စိုးရင်ရပါတယ်လို့ရေးထားတာဖြစ်ပါတယ်။ VOE အစီအစဉ်ကိုနားဆင်ပြီးနောက်ထပ်ရေးလာသူတစ်ယောက်ကတော့သောရရှင်ခင်မောင်ဆွေဖြစ်ပါတယ်။ဒီသောရရှင်ကမြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးသွားတဲ့ဒီဒီမိုကရေစီအတွင်းကူးပြောင်းမှုစူးစမ်းနေတဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ရန်ကုန်ရုံးခွဲကိုရောက်နေတဲ့ဒေါက်ခင်မျိုးသက်က UNICEF ကုလသမဂ္ဂကလေးများရန်ကုန်ငွေအဖွဲ့ရဲ့ရုပ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်ပါဝင်ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာရင်းရွယ်ကိုမေးမြန်းထားခဲ့တာဖြစ်ပါတယ်။ဒီစီစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ဦးခင်မောင်ဆွေကဒေါက်တာရင်းရွယ်ရဲ့ပြောကြားချက်တွေကိုထောက်ခံပါသည်လို့ဆိုလာပါတယ်။
မြန်မာနိုင်ငံအားစီအစိုးရဆက်ဆက်လဲအောင်မှာနှစ်50ကျော်နေခဲ့ရပြီးတော့အရသာအစိုးရတက်လာတာကတနှစ်ကျော်၄ပဲရှိပါသေးတယ်။ဒါပေမဲ့လည်း2008ခုနှစ်ကလှုပ်ထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်နေရတာဖြစ်ပါတယ်။ဒီဥပဒေအရနိုင်ငံရဲ့လုံခြုံရေးကိုထိပါလာခဲ့သောကာလုံစည်းဝေးခေါ်ယူပြီးသမ္မတကစီဦးစည်းချုပ်ကိုအာဏာအကုန်လွှဲခွင့်ရှိတယ်ဆိုတဲ့အပိုက်ပါရှိပါတယ်။အာဏာသိမ်းဖို့မလိုတော့ပဲစီအစိုးရတက်လာနိုင်ပါတယ်။ကုလသမဂ္ဂနဲ့OIC တွေရဲ့နိုင်ငံမှုတွေကမြန်မာပြည်ကိုစစ်အုပ်ချုပ်ရေးရအောင်အတင်းတွန်းပို့နေသလိုဖြစ်နေပါလေ။ကုလသမဂ္ဂနဲ့ကိုရီးယားတန်ရန်ဟီလီတို့ကိုမြန်မာနိုင်ငံကိုစစ်အုပ်ချုပ်ရေးအောင်ပြန်မရောက်စေချင်ရင်ဖိအားမပေးကြပါနဲ့ဗိုလ်မချကြပါနဲ့မြန်မာနိုင်ငံကိုစစ်အုပ်ချုပ်ရေးအောင်ကိုပြန်ရောက်စေချင်လို့ရှိရင်တော့ဖိအားပေးကြပါဗိုလ်ချကြပါဆိုပြီးတတိပေးလိုပါလေ။
ဇူလိုင်လကမှတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံရဲ့ကုလဆက်ဆံရေးမေးမြန်းချက်မှာဒေါက်တာရင်းရွှေနဲ့ဖြေကြားချက်ဒီပေါ်မှာဒီတော်ရရှင်ထောက်ခံမှာအကြောင်းရေးလာတာဖြစ်ပါတယ်။ဒီလိုမျိုး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာတော်ရရှင်နေနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစားတွေပြင်ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်ထင်မြင်ချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိကြပါနော်။အဲ့ဒီထဲမှာရေးလာတဲ့စာတစ်စောင်မှာတော့တော်ရရှင်ကျော်ရှင်က
ပြောရမှာရင်းနာတပြားတစ်ချိန်တုန်းကတော့တခင်ပေါ့အခုတော့လွန်ခဲ့တဲ့နှစ်90တုန်းကတော့ brain drain ဆိုပြီးနာမည်ကြီးခဲ့တာပဲပညာရှင်တွေကိုနိုင်ငံတကာကအသိအမှတ်ပြုတယ်ခင်ပေါ့တကားပိတ်ဝါဒကိုမနှိမ့်ညို့လို့ပြည်ပကိုယိုစီးသွားတာပါလ လွန်ခဲ့တဲ့နှစ်20မှာတော့ကျုပ်တို့ဘုံလျှောပြီးသကောတဲ့ကိုရောက်ပါရောလားအိုက်ဒိုပကေးဆန်ဘဝပေါ့လေဒီတချီခေါင်းထောင်လာသူတွေကတော့ခင်ငနဲတွေပါကိုစီကအလုပ်ကိုမလုပ်ချင်းအပြင်ထွက်မှလူရဝင်တဲ့ခစ်ဖြစ်ပြန်ရောအခုခင်မှာကလော်ကီအာယုံကာမဂုံတွေတက်မှတ်ဆရာတွေကလည်းအများသားအဲ့ဒီနောက်ကိုလူတွေကတရွတ်တိုက်ပြီးလိုက်နေကြတာဘသူ့ကိုမှလည်းအပြစ်မတင်ကျင်တော့ပါဘူးခစ်ဆိုတာသူ့ရေစီးကြောင်ရှိပါတယ်စနစ်ကိုတော့ခိုင်မာအောင်တိဆောက်ရမှာပေါ့အလုတ်သမားရှာဖွေအေဂျင့်တွေကိုတော့မေတ္တာရက်ခံပါရစေကိုပို့တဲ့အလုတ်သမားတွေပြပရောက်ရင်ပြီးရောဆိုတာမျိုးမဖြစ်စေချင်ပါဘူးခလေးတွေဟာတိတ်ကိုတနာစရာကောင်းနေပါတယ်အားလုံးအဆင်ပြေကြပါစေဗျာ
အားလုံးအဆင်ပြေကြပါစေနိုင်ငံသားကို track ပြီးတော့အလုပ်လုပ်တဲ့အခါမှာဂျာရက်ကဆက်သွယ်ပြီးတဲ့ကုမ္ပဏီတွေကတေချာဒီအလုပ်သမားတွေဘက်ကနေပြီးတော့မစူးစမ်းပေးတာကြောင့်ဒီမြန်မာအလုပ်သမားတွေနိုင်ငံသားဒေသတွေမှာဒုက္ခတွေရောက်နေရပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာပါတော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်เนาะအခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖော်ပြပေးကြပါတယ်ရှင် American DJ ခလက်နဲ့ဘာဘီရွန်ကျွန်းသူနာမည်ကျော် Rihanna နောက်ပြီးတော့ American ဆိုတော့ Bryson Tiller တို့ပူးတွဲပြီးတော့အားဖြည့်တည်ဆိုထားတဲ့ Wild Thoughts ဆိုတဲ့သချင်းလေးနဲ့ဖော်ပြပေးကြပါတယ်ဒီသချင်းက Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှလည်းလောလောဆယ်နံပါတ်1နေရာကိုရောက်နေတဲ့သချင်းဖြစ်ပါတယ်ပြီးခဲ့တဲ့2019ဇွန်လလယ်မှာထုတ်လုပ်ဖြန့်ချီတာဖြစ်ပြီးတော့ဒီလုံးကမနှင်းမမြန်လက်တင်ပုံဂီတကိုအသုံးပြုထားတဲ့သချင်းကိုတော့ဝေဖန်ရေးသမားတွေကသဘောကျကြတာတွေ့ရပါတယ်။သချင်းဆက်ဆိုတေးတီကုံမှုပုံစံကိုရောနောက်ပြီးတော့ Rihanna ရဲ့တီဆိုပါဝင်မှုအပိုင်းကိုရောချီးကျူးကြပါတယ်။ဒီသချင်းကဗြိတိန်နိုင်ငံမှာတော့နံပါတ်1ချိတ်ခဲ့ပြီးတော့ Australia နဲ့ Canada နိုင်ငံတို့မှာလည်းနံပါတ်1ထိရောက်ပါတယ်။ US Billboard Hot 100ဆင်းမှာနံပါတ်1ချိတ်တာကြောင့်ဒီ Billboard Hot 100ဆင်းမှာထိတ်ဆုံးဆယ်ပုတ်ဆင်းဝင်တဲ့ Rihanna ရဲ့32ပုံသတင်းဖြစ်ပါတယ်။ American ဆိုတော့ Bryson Tiller အတွက်တော့ထိတ်ဆုံးဆယ်ပုတ်စင်းဝင်တဲ့ပထမအဆုံးသတင်းဖြစ်ပါတယ်။ဒီသတင်းဗီဒီယိုကတော့ MTV Video ဂီတဆုချင်းမြင့်မွဲအတွက်အကောင်းဆုံးသတင်းဗီဒီယိုဆုအကောင်းဆုံး Trap Head တီဆိုမှုဆုနဲ့အကောင်းဆုံးအမှုပညာညွှန်ကြားမှုဆုတို့အတွက်တစ်ကြွေရွေးချယ်ခံထားရပါတယ်ရှင်။ဒီတော့ DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးရဲပြီးတော့တီဆိုထားကြတဲ့ Wild Thought ဆိုတဲ့သတင်းလေးကိုနားဆင်ကြည့်ပါအောင်နော်။
You know this cookie's for the bag. Kitty, kitty, baby, get her things to rest. Like the 68 Jets. Diamonds are nothing when I'm rocking with ya. Diamonds are nothing when I'm shining with ya. Just keep it white and black as if I'm your sister. I'm too hip to hop around, time to hit with ya. I know I get wild, wild, wild. Wild, wild, wild thoughts. Wild, wild, wild. When I'm with you, all I get is wild thoughts. Wild.
DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးတွဲပြီးတည်ဆူထားတဲ့ Wild Thoughts ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါ။မြမတေးချစ်သောရရှင်နေနောက်ပိုင်းမှာအချင်းချင်းမြတ်တာတေးလက်ဆောင်ပေးပို့တဲ့သင်္ကေတတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင်။အခုတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်။ပထမအဆုံးပညာရေးတို့နောက်တော့ပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီသောရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါတယ်နော်။ကျွန်တော်ကကျောင်းဆရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥက္ကုမောင်ဖြစ်ပါတယ
်ကျောင်းတွင်မှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြည့်စုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရတဲ့တနာဖို့ကောင်းပါတယ်အခုဆိုရင်လှုပ်သက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလှုပ်သက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါ ပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စီးရင်စရာတွေလည်းမလုတ်ခိုင်းပါနဲ့တင်ကြားရေးကိုတိရောက်အောင်ဆရာဆရာမတွေပြည့်စုံခံထားပေးပါလို့ပြောချင်ပါတယ်တနန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
ကျောင်းတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးတော့ဒီသရရှင်ဥက္ကမောင်တောင်းဆိုလာပါတယ်မကွေးတက္ကသိုလ်ကဆရာမတယောက်ပါဆိုပြီးတော့ရေးလာတဲ့သရရှင်ကတော့ကျမတို့ဆရာမတွေနေစရာအခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ခုလိုရင်ဖွင့်လာပါတယ
်ကျမကမကွေးတက္ကသိုလ်ကဆရာမတယောက်ပါရှင်ကျမတို့ဆရာမတချို့နေစရာအခက်အခဲဖြစ်နေလို့ပါမကွေးတက္ကသိုလ်ပါမခချုပ်အနေနဲ့ဆရာမတွေအတွက်အဆောင်သင့်ထက်ပြီးတော့စီစဉ်ပေးတာမရှိပါဘူးဆရာမဦးရေကများပြီးတော့အဆောင်ရေအတွက်ကအင်မတန်ကိုနည်းပါတယ်အခုလက်ရှိကျမတို့ကိုကျောင်းသူဆောင်မှာထားပြီးတော့အခုကျတော့ကျမတို့တွေကိုနှစ်ထုတ်မယ်ဘာညာဆိုပြီးတော့လည်းပြောပါတယ်မကွေးတက္ကသိုလ်ကဝန်တန်းဒီသင်ကြားရေးဆရာဆရာမမဟုတ်တဲ့သူတွေအတွက်ကျတော့လုံးချင်းတိုက်တွေပေးပြီးတော့ဆရာမတွေအတွက်အဆောင်ကျတော့တော်တော်ကိုပဲစုတ်ချလာပါတယ်တမျိုးလုံးအသိပါပဲဒါကတော့ဒီကျမတို့ကျောင်းမှာအဆောင်ခက်ခဲဖြစ်နေလို့နေစရာမရှိလို့ဝန်ထမ်းတွေရှောက်ခွင့်ရှိတဲ့မကွေးမျိုးပြီးတော့သားတိုက်ခန်းတွေကိုတွားပြီးတော့ရှောက်ပါတယ်ဒါပေမဲ့အရင်ဝန်ကြီးတုန်းကနှစ်ယောက်တခန်းပေးပေမယ်လို့အခုစောက်လို့ရေဝန်ကြီးကတော့အပြိုဆိုရင်9ယောက်တခန်းပေးမယ်လို့ပြောပါတယ်။အိတ်ခန်းတခန်းပဲပါတယ်ဒီတိုက်ခန်းတွေကအလွန်ဆုံးလူ3ယောက်ပဲထားတဲ့တိုက်ခန်းတွေပါ။9ဦးဆိုတာကတော့တော်တော်ကိုအခက်အခဲဖြစ်ပါတယ်။ဒီအကြောင်းအရာတွေကိုအစိုးရသိအောင်ပြောပြစေချင်ပါတယ်။ VOA အနေနဲ့ကူညီပေးလိုက်မယ်လို့မျှော်လင့်ပါတယ်ရှင
်။အစိုးရသိအောင်ပြောချင်ပါတယ်။ကျမတို့မကွေးတက္ကသိုလ်ကဆရာမတွေနေရေးထိုင်ရေးအတော်အခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်မှတ်မှတ်ရရအဒီအာဒီရောက်လာပြီဒီအထူးသဖြင့်ဩဂုတ်လအရှိရဲ့တဝိုင်းလောက်ရောက်လာပြီဆိုရင်တေးတောင်းနေတဲ့သောရရှင်ကတော့မုံရွာကဦးအောင်စာဖြစ်ပါတယ်ဒီသောရရှင်ကဩဂုတ်လ10ရက်နေ့မနေ့7နာရီမှာကြာရောက်မယ်15လုံးမွေးနေ့ရှင်မလေးရှားရောက်ဒူတော်မောင်နိမ့်မန်နဲ့အတူနားဆင်ဖို့တဲ့ US ရောက်နန်ကီပြင်သစ်နိုင်ငံရောက်ညမစစ်စတာယောလိုင်းချင်းပြည်နယ်မင်းနဲ့မျိုးကအမဟုံးအွဲအကိုဟုံးနေကချင်ပြည်နမမျိုးကအကိုဟုံးတန်မင်းနဲ့မျိုးဓာတာရွာကညီဟုံးမောင်ရန်ကုန်ဒေါ်ပုံကပညာရေးမှုယောဟန်နဲ့ဓာတာရွာကအဆွေမျိုးတွေနားဆင်ဖို့အတွက်တဲ့တချင်းလေးတပုတ်တောင်းလာပါတယ်မနစ်ကဒီချိန်မှာလဲဒီတချင်းမဲ့ဒီတော်ရရှင်တောင်းလာတာအမှန်ရမိပါတယ်နော်စိုင်းထိဆိုင်ရဲ့နေသစ်ဆိုတဲ့တချင်းကိုထုတ်လွှင့်ပေးပါတယ်ဗီဒီယိုကိုထာဝရအားပေးနေပါတယ်ဆိုပြီးတော့မုံရွာကဥအောင်စာစာရေးလာပါတယ်ရှင်စိုင်းထိဆိုင်တည်ဆိုထားတဲ့နေသစ်ဆိုတဲ့တချင်းကိုမွနေ့ရှင်ရောတော်ရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်
She's the Maya
ဆိုင်ထိဆိုင်တည်ဆူထားတဲ့နေသစ်ဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအလုံးရှင်လန်းချမ်းမြေကြပါစေ
။ညမောင်ရဲ့အိမ်မက်ဆိုးကတို့လာပြီ။လောင်ဟောင်းဆက်မသွားဘို့အမဟောင်းဆက်မမဘို့ပြင်းစ
မဲဒါနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ချမ်းပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။လွှတ်တော်ထဲမှာပြင်ဆင်တော့မဲ့ဆက်သွယ်ရေးဥပဒေမူကြမ်းအကြောင်းကိုဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။နာမည်ကြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲတဲ့အမှုပေါင်း80ကျော်ရှိလာခြင်းမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းအဖမ်းခံရပေမဲ့အာမခံရသွားခြင်းတမတော်ကတရားစွဲထားတဲ့ The Voice သတင်းစာအယ်ဒီတာချုပ်ကိုကျော်မင်းဆွေကိုဗဟန်းမြို့နယ်တယောက်ကြီးကအာမခံပေးလိုက်ပြီးခြင်းအဲ့ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းအမျိုးသားလွှတ်တော်ဘက်မှဆွေးနွေးဆုံးဖြတ်လို့ပြီးသွားပါပြီဆက်သွယ်ရေးဥပဒေထဲကပုံမှန်66ဂါကြီးတပိုက်လုံးကိုပယ်ဖျက်လိုက်ခြင်းနဲ့အမတ်တွေနဲ့လူပုဂ္ဂိုလ်တချို့ကတော့အမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအားရကျေနပ်မှုမရှိကြပါဘူးအခုပြည်သူ့လွှတ်တော်ဘက်ရောက်သွားပြီဖြစ်တဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဘယ်နည်းဘယ်ပုံဖြစ်လာနိုင်သလဲနောက်ပိုင်းလွှတ်တော်ကပြင်ဆင်ပြီးသွားရင်ဆက်သွယ်ရေးဥပဒေဟာသတင်းမီဒီယာသမားတွေနဲ့ပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေဆက်ပြီးဖြစ်နိုင်ပါဦးမလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်ဆက်သွယ်ရေးဥပဒေအဲ့ဒီတည်းကမှပုံမှ66ဂါကြီးရေပန်းဆားလာတာသူ့ကိုအသုံးပြုပြီးတရားစွဲမှုများလာတဲ့စီမှာအချက်3ချက်လောက်ပါပါတယ်ပထမတစ်ချက်ကonline မှာအသေးရေဖြတ်ပါတယ်ဆိုပြီးရဲစခန်းမှာတွားရောက်တိုင်တန်းလိုက်တာနဲ့ရဲတပ်ဖွဲ့ကလုတ်ကင်စရာရှိတာလုတ်ကင်ပြီးတပ်ဆိုင်ရာမြို့နယ်ဥပဒေအရာရှိရဲ့မှတ်ချက်နဲ့တရားရုံးကိုတင်ပို့လိုက်ပြီးတရားရုံးကလည်းအမှုကိုလက်ခံလိုက်ပြီးဆိုတာနဲ့အဲ့ဒီတရားခံကိုရဲကဖမ်းတပ်ထေကံပစ္စည်းအဖြစ် mobile phone တွေ computer တွေကိုသိမ်းဆီးအချုပ်တဲတခါတဲတန်းထဲလိုက်တက်ကြလိုပါပဲရေပုံရအဖြစ်အဲ့ဒီပုံမှ66ဂါကြီးနဲ့တရားစွဲတင်လာတဲ့အမှုအများစုကိုတက်ဆိုင်ရာတရားရုံးတွေကလည်းအာမခံမပေးတတ်ကြပါဘူးပုံမှ66ဂါကြီးကိုနောက်ထပ်လူသုံးများရတဲ့အကြောင်းရင်းကတော့ဘာမဆိုင်ညာမဆိုင်တတိယလူကဝင်တရားစွဲလို့ရနေတဲ့ကိစ္စပါဥပမာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုဖြစ်စေတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖြစ်စေရက်ွက်ထဲကတယောက်ယောက်ကိုဖြစ်စေဘသူကိုမဆိုအတရေဖြတ်ပါတယ်ဆိုပြီးဂျားလူတယောက်ယောက်ကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါအတရေဖြတ်မှုနဲ့ဆိုင်တဲ့ငကိုရှင်းဆွဲရာဇတ်တကြီးဥပဒေပုံမှ900မှာတော့ကာယကံရှင်ကိုယ်တိုင်သူ့ရဲ့နစ်နာမှုအတွက်တရားဆွဲဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာအသုံးများလာခြင်းပြည်သူတွေကလည်းလွတ်လွတ်လပ်လပ်ရေးသားလာကြခြင်းမှာဖော်ပြချက်တစ်စုံတစ်ခုနဲ့ပတ်သက်လို့ကိုယ်နဲ့မသက်ဆိုင်သည့်တိုင်တစ်ဖက်သားကဒုက္ခရောက်စေခြင်းနဲ့စိတ်ဆန္ဒနဲ့ဂျားလူတွေကပုံမှန်66ဂါကြီးကိုသုံးပြီးတရားစွဲမှုခေတ်စားလာတာဖြစ်ပါတယ်။အတိတ်ပဲကတော့ကာယကံရှင်ကိုယ်တိုင်ဆိုရင်တရားစွဲခြင်းမှစွဲမှာဖြစ်ပေမယ့်ကြားလူတွေကတရားစွဲခွင့်ရနေတဲ့အခြေအနေအောက်မှာပုံမှန်66ဂါကြီးကိုလူအများသုံးဆွဲလာကြတာဖြစ်ပါတယ
်တတရားတစ်ချက်ကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာတရားစွဲနိုင်တဲ့အချက်လက်များပြားနေတာဖြစ်ပါတယ်ဒီအချက်သုံးချက်ကြောင့်ပုံမှန်66ဂါကြီးကိုအသုံးပြုပြီးတရားစွဲမှုများလာတာဖြစ်ပြီးအဲ့ဒီပုံမှန်လည်းနာမည်ဆိုးနဲ့ကြော်ကြားရတာဖြစ်ပါတယ်လက်ရှိလွှတ်တော်ထဲတင်သွင်းလိုက်တဲ့ဥပဒေကိုအခုလိုပြင်ဆင်မဲ့ဆိုပြီးဥပဒေကြမ်းမှာဖော်ပြထားတာတွေ့ရပါတယ်ပုံမှန်66ဂါကြီးမှာဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်း မတရားတားဆီးကန့်ကွက်ခြင်းအသေးဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားတာကိုဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းသို့မဟုတ်အသေးဖြတ်ခြင်းသို့မဟုတ်နှောက်ယှက်ခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုတဲ့စကားရက်နဲ့အစားထိုးရမယ်လို့ဖော်ပြထားပါတယ်
။ဒါကြောင့်မို့ငကိုပြဋ္ဌာန်းချက်ပါအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းနဲ့မလျော်ဩဇာသုံးခြင်းတို့ကိုပယ်ဖြတ်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါအပြင်ပြင်ဆင်မဲ့ဥပဒေမူကြမ်းထဲမှာပုံမှန်66ဂါကြီးအပါအဝင်အခြားပုံမှန်နှစ်ခုကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်ပြင်ဆင်ထားတာကိုတွေ့ရပါတယ်။ထူးခြားချက်အနေနဲ့အရင်ပြဋ္ဌာန်းချက်အရနစ်နာမှုတစ်ခုခုအတွက်ဘယ်သူမှဆိုတရားစွဲလို့ရပေမယ့်အခုပြင်ဆင်ချက်မှာတော့နစ်နာသူကိုယ်တိုင်ဖြစ်စေကိုစားလွှတ်အပ်ခြင်းခံရသူကဖြစ်စေတိုင်တန်းရမယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါကဆက်သွယ်ရေးဝန်ကြီးဌာနကတင်သွင်းတဲ့ဥပဒေမူကြမ်းမှာအဲ့ဒီဥပဒေချက်အမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အခါအမတ်တချို့ကတော့နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးတစ်ပိုက်လုံးကိုပယ်ဖြတ်ခြင်းနဲ့ဆိုပြီးသဘောထားပေးကြပါတယ်။ဒါပေမဲ့ဆက်သွယ်ရေးဝန်ကြီးဌာနကရောအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဘက်ကပါဒီပုံမှန်ဆက်ပြီးရှိတဲ့နယ်လို့သဘောထားရှိတာတွေ့ရပါတယ်။ဒီလိုနဲ့လွှတ်တော်တွင်မှာနည်းနည်းပါးပါးပြင်ဆင်ကလွယ်ပြီးတကယ့်အဓိကကျတဲ့အချက်တွေမှာဥပဒေချမ်းပါဖော်ပြချက်တွေအတိုင်းအတည်ပြုပေးလိုက်တာတွေ့ရပါတယ်။ဒီဥပဒေချမ်းပြည်သူ့လွှတ်တော်ဘက်ရောက်သွားရင်လေတချို့အချက်အလက်နည်းနည်းပါးပါးကလွှဲရင်အမျိုးသားလွှတ်တော်ဘက်ကအတည်ပြုပေးထားတဲ့အချက်တွေအတိုင်းဆက်ပြီးအတည်ပြုဖို့များပါတယ်။ဥပမာအဖြစ်ပုံမှန်66ဂါကြီးပါပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးအာမခံမပေးဘဲနေတဲ့ပုံမှန်အဖြစ်ကနေအာမခံပေးနိုင်သည်ဆိုတဲ့အချက်ဘယ်သူမှဆိုဝင်ပြီးတရားစွဲလို့ရတဲ့ပြဋ္ဌာန်းချက်ကနေနစ်နာသူကိုယ်တိုင်သို့မဟုတ်ကိုစားလွှတ်အပ်ထားသူမှသာတရားစွဲဆိုရမည်ဆိုတဲ့အချက်တွေကိုဆက်ပြီးအတည်ပြုပေးလိုက်ဖို့ရပါတယ
်။တရားစွဲတဲ့သူဟာကိုယ်တိုင်နစ်နာသူသို့မဟုတ်နစ်နာသူကကိုယ်စလေလွှဲရသူဖြစ်ရမယ့်အချက်တရားစွဲပြီးဆိုရင်လဲပုံမှန်နေထားအောင်မှာအာမခံပေးရမယ့်အချက်အဲ့ဒီနှစ်ချက်နဲ့တင်ဒီပုံမှန်ကိုအသုံးပြုသူအလွန်နှဲသွားမှာသေချာသလောက်ရှိပါတယ်။တဖက်မှာတမတော်ကာကွယ်ရေးဦးစီးချုပ်လိုဒုံဆန်းစုကြည်လိုပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆာမျက်နှာတွေကနေအသေးဖြတ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စလဲတွေကဒီဥပဒေနဲ့ဆက်ပြီးတရားစွဲဦးမယ့်အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆာမျက်နှာကနေအသေးဖြတ်တာနှောက်ယှက်တာချင်းချောက်တာတွေနဲ့ပတ်သက်ပြီးတကယ်ကိုနစ်နာသူတွေကတရားမျှတမှုရှိအောင်တရားစွဲဆိုခွင့်ဆက်ရနေဦးမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီပုံမှန်66ဂါကြီးဆက်ရှိနေသေးတဲ့အတိုင်းလွှတ်တော်ကပြင်ဆင်ထားတဲ့ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းပြီးရင်သတင်းမီဒီယာတွေနဲ့ပြည်သူတွေကိုဒုက္ခပေးနေတဲ့ပြဿနာဇိုးကြီးတစ်ခုရှင်းလင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ
်။သူစီသူအောင်မြင်ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နှာစင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနာဆင်ဖတ်ရှုနိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြနေသေးတဲ့ကိုငိမ့်ချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်နေတဲ့ကဘာတလွားကထူးခြားစံပြသတင်းများအစီအစဉ်ကိုနာဆင်ကြရအောင်ပါရှင
်။ဘရာဇီးနိုင်ငံသားတွေဟာကဘာစံချိန်ချိုးဖို့ချိုးပန်းမှုတစ်ခုအနေနဲ့ကောင်းကင်ကျိုးနဲ့ဆိုင်းခတဲ့ဇပွဲပေါ်မှာလူအများကြီးညစာစားခဲ့ကြပါရဲ။အခုလိုချိုးပန်းမှုကိုဆာပါလိုပြည်နယ်ကအတုံးမပြူတော့တဲ့တံတားတစ်ခုရဲ့အောက်ဖက်62ပေအမြင့်မှာပြုတ်လုခဲ့ကြတာပါ။မြေပြင်ကနေအမြင့်65ပေအထက်မှာဇပွဲကြီးတစ်လုံးကိုတံတားကနေကျိုးနဲ့ဆိုင်းပြီးချထားပြီးတော့အသားခင်တွေကင်ဖို့မိဖို့တွေပါတွဲရက်တက်ဆင်ထားတာဖြစ်ပါတယ်။ဘရာဇီးအသားခင်ချရူဆာကိုကင်စားကြတာဖြစ်ပြီးတော့ပါဝင်သူ102ယောက်ဟာတံတားပေါ်ကနေကျိုးနဲ့တွဲလောင်းခိုဆင်းပြီးတော့ဇပွဲပေါ်မှာနေရာယူကြရတာပါ။အခုလိုပွဲဖြစ်မြောက်ဖို့အတွက်နှစ်လကြာစီစဉ်ခဲ့ရတယ်လို့အယ်လန်ဖရီရာကပြောပါတယ်။အခုလိုကြိုးရီနဲ့တွဲလောင်းဆင်းပြီးတော့ကောင်းကင်ညစာစားကြတာလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ဂင်းနစ်စ်ကမ္ဘာစံချိန်အဖွဲ့ကတော့တရားဝင်စံချိန်ကြိုးသားကြောင်းအတိမပြုရသေးပါဘူးခင်ဗျာ
။စဘအုံမွေးလို့ယူဆရတဲ့မွေးတကောင်ဩစတြေးလျသတင်းဌာနကရုံးငန်းထဲမှာတွေ့ခဲ့ရပါတယ်။သတင်းဌာနရဲ့သတင်းရုံးခန်းစပွဲတောက်နာမှာခွေးနေတဲ့မွေကိုကင်မရာသမားတယောက်ကစတွေ့ခဲ့တာပါ။ရုပ်သံစီစဉ်တဲ့မန်နေဂျာတယောက်ကဂေါအင်ဂျီချိတ်တဲ့ဂျိတ်ကိုတုံးပြီးမွေကိုအိတ်ထဲဖမ်းထည့်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့သတင်းခန်းအပြင်ဘက်ခြုံပုတ်တွေဘက်ကိုလှုပ်ပေးခဲ့ပါတယ်ရှင်။
ကနေဒါနိုင်ငံတော်ရန်တိုတောင်ဝင်အွန်တေရီယိုပြတိုင်းမှာ
ကမ္ဘာအကြီးဆုံးနှလုံးကြီးကိုပြသထားပါတယ်။ဒီနှလုံးကြီးဟာလွန်ခဲ့တဲ့3နှစ်က Newfoundland နဲ့ Labrador ပြည်နယ်က Trout မြစ်ကမ်းခြေမှာပင်လယ်ရေလှိုင်းနဲ့အတူမျောပါလာပြီးတော့တောင်လာတင်နေတဲ့ဝေလ5ပြာကြီးနှစ်ကောင်ထဲကတစ်ကောင်ရဲ့နှလုံးဖြစ်ပါတယ်။အများသောအားဖြင့်ဝေလ5ပြာကြီးပဲခန္ဓာကိုယ်ဟာအစီအသိမရှိတာကြောင့်ပင်လယ်ထဲကိုနစ်မြုပ်သွားတက်ပြီးတော့အခုလိုရတာမျိုးရှားတယ်လို့လက်ထောက်ပြတိုင်မှုဘာဒမ်လင်းကပြောပါရယ်အသားနဲ့အစီတွေကိုဖယ်ဖို့နဲ့အယိုးကျဖို့အတွက်ဝေလ5ပြာကြီးရဲ့ခန္ဓာကိုယ်ကိုနောက်ခြေထဲမှာတစ်နှစ်ခွဲလောက်မြုပ်ထားခဲ့ရပါတယ်ဝေလ5ရဲ့နှလုံးကိုတော့ဂျာမနီနိုင်ငံကိုပို့ပြီးတော့ရုပ်ကျွင်းထိမ့်သိမ့်ဖို့လှုပ်ဆောင်ခဲ့တာပါနှလုံးကိုမပုတ်မတိုးစေဖို့ဖော်မလင်ဆင်ခဲ့ပြီးတော့ကြွက်သားတွေကရေဓာတ်ခန်းခြောက်စေဖို့အက်ဆီတုန်းလည်းဆင်ခဲ့ရပါတယ်အဲ့ဒီနောက်မှာတော့ဆီလီကုန်းပိုလီမာအရေဆင်ပြီးတဲ့နောက်လေဟာနယ်နီးပါးဖြစ်တဲ့အခန်းထဲမှာထည့်ပြီးတော့အထဲကရေနဲ့ဓာတုဓာတ်တွေခန်းချောက်အောင်ထားခဲ့ရပါတယ်အဲ့ဒီနှလုံးကအမြင့်5ပေအလျားနဲ့အနံ4ပေစီရှိပြီးတော့မူလပုံအတိုင်းဆိုရင်ပေါင်400လောက်အနည်းဆုံးရှိပါတယ်အခုလိုတွေးရှိမှုဟာဝေလ5ပြာကြီးတွေရဲ့ခန္ဓာကိုယ်တိဆောက်ပုံကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေအတွက်အများကြီးအထောက်အကူဖြစ်စေခဲ့ပြီးတော့နှလုံးသွေးကြောတွေရဲ့အတိုင်းအတာနဲ့နှလုံးအိမ်အတွင်းကအခန်းတွေရဲ့အတိုင်းအတာကိုအတိအကျတိုင်းတာနိုင်ခဲ့ပါတယ်အရင်တုန်းကတော့အဲ့ဒီအတိုင်းအတာတွေကိုခံမှန်းတွက်ချက်ထားကြတာပါဒီနှလုံးကြီးနဲ့ဝေလ5ရဲ့ပေ80လောက်ရှိတဲ့ရိုးစုကြီးကိုပင်လယ်အောက်ကဝေလ5ပြာကြီးရဲ့ဇက်လန်းနာမည်နဲ့ပြကန်းတစ်ခုဖြစ်စက်တင်ဘာလ4ရက်နေ့အထိပြတိုင်မှာပြသထားမှာဖြစ်ပါတယ်ခင်ဗျာ
ကဘာတလှထူကြဆံပြသတင်းများသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက်ဆာမျက်နှာကနေပြီးတော့ဖမ်းယူနားဆင်နိုင်တယ်လို့မနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်လည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တင်းလာနေမနက်ခင် VOE အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင်
။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာတိုင်ဝမ်ရဲ့စစ်သဘောထားကောင်းထားရှိမှုကိုထိခိုက်အောင်မလုပ်သင့်ဘူးလို့ဆိုပြီးဒုံးကျည်နယ်နျူကလ িয়ার စံသတ်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုပြားပေးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနဲ့တခြားဆက်ဆက်အစည်းအဝေးတွေပြင်ပမှာမြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုးနဲ့တရားတွေ့ဆုံချိန်တွင်တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအခုလိုသတိပေးပြောဆိုတာပါ။ဒါဟာဖြင့်ကုလသမဂ္ဂကမြောက်ကိုရီးယားပေါ်မကြာသေးခင်ကချမှတ်လိုက်တဲ့ဒဏ်ခတ်အရေးယူမှုအသစ်တွေကိုတရုတ်နိုင်ငံကထောက်ခံတယ်ဆိုတာပြက်ပြက်သားသားပြလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခတ်အရေးယူမှုအသစ်ကိုတရုတ်ကထောက်ခံတဲ့အပေါ်အမေရိကန်ကတော့သတိထားပြီးကြိုဆိုပါတယ်။အောက်ဂိုလာ9ရက်တနင်္လာနေ့ဒီကနေ့မှာကျင်းပမဲ့အာဆီယံဒေသဆိုင်ရာဖိုရမ် ARF မှာဒေသတွင်းအကြံဖက်ဝါဒပြန့်နှံ့နေတာကိုတုံ့ပြန်တဲ့တံပြန်တဲ့အနေနဲ့လူမှုဆက်သွယ်ရေးကွန်ရက်မီဒီယာကိုအသုံးပြုလှုပ်ဆောင်သွားရေးကိစ္စဖိုရမ်တက်ရောက်တဲ့နိုင်ငံတွေအကြားသဘောတူညီမှုရယူဖို့ရှိတယ်ဆိုတာ ARF အပီးထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ ARF အစည်းအဝေးကိုအာဆီယံဖွဲ့ဝင်ဆန်နိုင်ငံအပြင်ဆွေးနွေးဖက်နိုင်ငံ18နိုင်ငံကဝင်ကြီးတွေတက်ရောက်ကြမှာဖြစ်ပြီးဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတာပါ။တောင်တရုတ်ပင်လယ်တွင်တိုင်းနာလှုပ်ဆောင်ရမယ့်ကျင်းဝတ်စီမင်း COC ရွေးဆွဲရေးဆိုင်ရာမူပေါင်းတစ်ခုကိုသဘောတူခဲ့ကြပြီးဖြစ်ပေမဲ့ COC တစ်ခုထွက်လာဖို့မှာတော့အာဆီယံနဲ့တရုတ်နိုင်ငံတို့အကြားအပြင်းအထန်ဆက်ဆက်ဆွေးနွေးတာတွေလုပ်ရမယ်အလားအလာရှိပါတယ်ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝန်ကြီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့ရောက်နေတဲ့မြန်မာဒုတိယနိုင်ငံသားဝန်ကြီးဦးကျော်တင်ဟာအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့တင်းငွေနေကတီးခြားတွေ့ဆုံဆွေးနွေးပါတယ်ဝန်ကြီးနှစ်ဦးဘာတွေဆွေးနွေးကြလဲဆိုတဲ့အသေးစိတ်ကိုတော့ဘယ်ဘက်ကမှမထုတ်ပြန်သေးပါဘူးဒီအစည်းအဝေးတွေကိုနိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်တော်မတဲ့ပဲဒုတိယဝန်ကြီးဦးကျော်တင်တက်ရောက်နေတာပါခင်ဗျာ
အခုလ9ရက်တနင်္လာနေ့မနက်ပိုင်း VOA American တန်ရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America,
Washington.